ပြောင်းဆုံးနေစေခီးတင်တဲ့လေယာဉ်ဝန်ထမ်း239ဦးပါမလေးရှားလီကျောင်းလိုင်းကချက်လေယာဉ်ဟာအိန္ဒိယသမုဒ္ဒရာထဲကိုပြတ်ကျသွားပွဲရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်ခီးစဉ်အမှတ်303ဟာလွန်ခဲ့တဲ့သတင်းတစ်ပတ်ကပြောင်းဆုံးသွားခဲ့တာဖြစ်ပြီးဘာဖြစ်ခဲ့လဲဆိုတာပေါ်ခိုင်မာတဲ့အထောက်အထားကိုစုံစမ်းစစ်ဆေးသူတွေအခုထိမတွေ့သေးပါဘူး။ခံမှန်းသုံးသပ်ချက်တွေထဲမှာတော့ပြန်ပြဆွဲခံရတာစက်ပိုင်းဆိုင်ရာဆိုးရွားတဲ့ချိုးယွင်းချက်ကြောင့်စတာတွေပါဝင်ပါတယ်။လေယာဉ်ဟာသူ့ရဲ့မူရင်းလမ်းကြောင်းကနေနောက်ဖက်ဆွန်းဆွန်းအိန္ဒိယသမုဒ္ဒရာထဲမှာရှိနေတယ်ဆိုတဲ့အရေးလက္ခဏာတွေရထားတယ်လို့အမေရိကန်တာဝန်ရှိသူတွေကအမေရိကန်ရုပ်သံလွှင့်ဌာနတွေကိုပြောနေတာပါသူဆိုအားဖြင့်သတင်းအချက်အလက်အစ်တွေရလာတာကြောင့်လေယာဉ်ပျောက်ရှာဖွေရေးကိုအိန္ဒိယသမုဒ္ဒရာမှာအမေရိကန်ကတိုးချဲ့လှုပ်ဆောင်သွားပွဲရှိတယ်လို့အင်ဂျီလိုပြောခွင့်ရဂျီခရနီကပြောပါတယ်အသေးစိတ်ကိုတော့သူကမပြောပါဘူးအိန္ဒိယသမုဒ္ဒရာထဲထိရှာဖွေလုပ်ငန်းကိုတိုးချဲ့ဖို့အတိအကျပြောမှတ်ထားတဲ့အခြေအနေတွေကတွန့်ပို့ခဲ့တယ်လို့မလေးရှားသံရုပ်ပို့ဆောင်ရေးဝန်ကြီးဟီရှမ်ဘူရင်ဟူစိန်ကတောက်ကြနေမှာပြောပါတယ်ဒါအပြင်တောင်တရုတ်ပင်လယ်ထဲကဝေးလံခေါင်းတည်တဲ့နေရာမှာလည်းတိုးချဲ့ရှာဖွေနေတယ်လို့သူကပြောပါတယ်ကပလီကျွန်းနဲ့နီကိုဘာကျွန်းတွေပေါ်ကနေပြီးတော့အိန္ဒိယစစ်ဖက်လေယာဉ်တွေကရှာဖွေနေပါတယ်။အဲ့ဒီဒေသဟာအများအားဖြင့်လူမနေတဲ့တစ်တောထူထပ်တဲ့ကျွန်းပေါင်း900ကျော်ရှိတဲ့နေရာပါ။အိန္ဒိယသမုဒ္ဒရာတွင်ရှာဖွေရေးလုပ်ငန်းမှာမြန်မာနိုင်ငံကလည်းပါဝင်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။